ဒီကနေ့ကအပြည်ပြည်ဆိုင်ရာစည်းရုံးနှံပါမှုပပျောက်ရေးနေ့ဖြစ်ပါတယ် UNDP ဗဟိုစည်းရုံးအင်းအဖွဲ့နဲ့ကမ္ဘာ့ဗန်မြန်မာတို့ပူးရဲပြုစုခဲ့တဲ့မြန်မာနေထိုင်မှုအခြေအနေစစ်တမ်းရဲ့စည်းရုံးအင်းတွေအရမြန်မာနိုင်ငံရဲ့စည်းရုံးနှံပါမှုနှုန်းကကျန်ခဲ့တဲ့10နှစ်အတွင်းမှာ16ရာခိုင်နှုန်းလောက်ကျဆင်းသွားပြီးစီးပွားရေးဟာအရင်ကထက်ပိုပြီးခိုင်မာလာတယ်လို့ပြောပါတယ်ဒါပေမဲ့စည်းရုံးနှံပါမှုကတော့မြို့ပြထက်ကျေးလက်မှာပိုပြီးများနေပါသေးတယ်ဒါကြောင့်ကျေးလက်ဒေတာကလူတွေရဲ့ဝင်ငွေတိုးလာအောင်လုပ်ဖို့လည်းအရေးကြီးတယ်လို့စီးပွားရေးပညာရှင်တွေနဲ့အရက်ဖက်အဖွဲ့အစည်းတွေကတိုက်တွန်းထားပါတယ်။ဒီအကြောင်းကို VOE မြန်မာပိုင်းသတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်
။ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ဘိုးစင်းရဲ့အဖွဲ့နဲ့ကမ္ဘာ့ပံမြန်မာတို့ပူးတွဲပြုစုရဲ့2019မြန်မာနေထိုင်မှုအခြေအနေစစ်တမ်းအရဆိုရင်မြန်မာနိုင်ငံရဲ့စင်းရဲနွမ်းပါမှုက2005-2015စနစ်တာကာလအတွင်းမှာ48ရာခိုင်နှုန်းကနေ32ရာခိုင်နှုန်းကိုကျဆင်းသွားပြီးစီးပွားရေးကလည်းပိုပြီးခိုင်မာလာရဲ့လို့ထုတ်ပြန်ထားပါတယ်။နိုင်ငံတကာမှာစင်းရဲနွမ်းပါမှုတိုင်းတာရဲ့နေရာမှာလူတစ်ယောက်တစ်ယောက်ဝင်ငွေဒေါ်လာ1.25မြန်မာကျပ်ငွေနဲ့ဆိုရင် 1,900 ကျပ်ဝန်းကျင်ရှိရမို့ပြည်တွင်းကတချို့အခြေခံလုပ်သမားရဲ့ဝင်ငွေကအဆမတန်နည်းနေရပါ။တက်လာတဲ့အခြေခံကုန်စည်နှုန်းတွေနဲ့လိုက်ပြီးဝင်ငွေကိုချိန်ညှိပေးမှစင်းရဲနွမ်းပါမှုကလည်းအထိုက်လျောက်တက်တာနိုင်လိမ့်မယ်လို့မြန်မာနိုင်ငံလုံးဆိုင်ရာလုပ်သမားများသမဂ္ဂရဲ့စီးရုံးရေးကော်မတီဝင်ဒေါက်တာထားဆွေကပြောပါတယ
်။ငွေအမောင်းနဲ့တက်လာတဲ့ကုန်ကြီးနှုန်းတွေကမတားမိလို့ဒီလိုမျိုးဖြစ်တာပေါ့နော်။ဟိုကိုယ်အဲ့လိုမျိုးလုံအားကလည်းတိုးမြင့်ပြီးတော့ပေးမယ်သူတို့လို့ဆိုချင်းနဲ့တက်လာမဲ့ကုန်ကြီးနှုန်းကိုအခုကတရက်နေနဲ့ဆင်းပေးဖို့လိုရလို့ညီမတို့ကမြင်တယ်။ဘလောက်ပဲဟိုလုံအားကလည်းညှင့်တင်နေဖြစ်စေကုန်ကြီးနှုန်းကိုချိန်မပေးနိုင်ဘူးသူတို့လို့ချင်းတော့ဟိုဒီလိုမျိုးဖြစ်တော့ဒီတက်နာတွေကဖြစ်နေဦးမှာပဲ။သူတို့လို့ချင်းဒီစည်းရုံးနာမှုကလည်းပတ်ပြောင်လာမယ်လို့တော့ညီမအနေနဲ့ကမသိဘူး။
စည်းရုံးနာမှုကရင်းမြစ်ဒေသပေါ်မူတည်ပြီးကြွားချပါရဲ့။နွမ်းပါသူရဲ့65ရာခိုင်နှုန်းကအပူပိုင်းဒေသနဲ့မြဝကျွန်းပေါ်မှာနေထိုင်ကြတာပါ။မြမလူကြီးရဲ့80ရာခိုင်နှုန်းကကြီးလက်မှာနေရတဲ့အတွက်သူတို့ရဲ့ဝင်ငွေကလည်းတိုင်းပြည်ရဲ့အပေါ်အများကြီးတက်ရောက်မှုရှိရလို့စီးပွားရေးပညာရှင်ဒေါက်တာကိုကိုအောင်ကပြောပါရဲ
့။လူတဦးစီတဦးစီရဲ့ capacity မြင့်ကျတဲ့တိုင်းပြည်တွေမှာစည်းရုံးမှုတွေဖြစ်ကြတာပါ။နော်။ capacity ဆိုပညာရေးပဲဖြစ်ဖြစ်နော်၊ကျန်းမာရေးပဲဖြစ်ဖြစ်နော်။ငွေကြေးတနာဥစ္စာတွေဟာပဲဖြစ်ဖြစ်เนาะဒီ capacity ရှိနေတဲ့တိုင်းပြည်တွေမှာတော့တဘာဝဘေးရနေပဲဖြစ်ဖြစ်အခြားတော့ဘေးရနေတဲ့ပုံမှန်ခဏရှိကြပါဘူးလားပြည်သူမြင့်တိုင်းပြည်မြင့်လာပဲဗျာเนาะပြည်သူရဲ့အလုပ်ကံခွန်းလမ်းတွေမြင့်လာမယ်ပြည်သူရဲ့လူနေမှုစင်တာတွေမြင့်လာမယ်ဆိုတော့ဒါတိုင်းပြည်ကလုံးလုံးနဲ့မြင့်လာပါပဲဗျာ capacity ဆိုတာသူ့ရဲ့เนาะမွေးရပါအခွင့်အရေးတွေရှိတယ်ကျမရေးပညာရေးစသဖြင့်เนาะသူတို့ကိုယ်တိုင်ကြိုးပမ်းနိုင်အောင်အော်စာသင်ကျင်တဲ့လူစာသင်နိုင်အောင်နော်ဒါနိုင်ငံတော်ဘက်ကလည်းပံ့ပိုးပြရမယ်ကျမရေးတွေမှာဆိုကျေးလက်ကျမရေးနော်ဌာနလေးတွေလုပ်ပြရမယ်နော်ကျေးလက်သားပွားအဲဌာနလေးတွေလုပ်ပြရမယ်နော်ကျေးလက်မီးလင်းရေးတွေလုပ်ပြရမယ်နော်ဒါတွေကလည်းပေါ့ဆိုဟိုတနည်းပြောရရင်ဆိုစင်ဝတ်တင်မှုဆိုတာလူတစ်ဦးစီတစ်ဦးစီကသူ့ရဲ့ကိုယ်ပိုင်စွမ်းရည်တွေကိုအပြည့်အဝတုံးချလာနိုင်ပြီဆိုရင်စင်ဝတ်တင်မှုကသူ့အလိုလိုညော့သွားတာပဲ
စစ်တမ်းတွေရဆိုရင်ချင်းမိနယ်နဲ့ရခိုင်ပြည်နယ်ကအစင်းရဲဆုံးပြည်နယ်တွေအနေနဲ့ရှိနေတာပါ။ကာယုတန်းဒေသတွေမှာလည်းအတံမိုးရန်ကျောင်းလုပ်ငန်းတွေကိုပြန်ပြီးထူထောင်ပေးဖို့နဲ့အခြေခံအဆောက်အဦတွေတိုးတက်အောင်ဆောင်ရွက်ဖို့လူကြောင်းကိုလည်းအရက်ဘတ်အဖွဲ့အစည်းတွေကထောက်ပြနေပါတယ်။